ချင်းပြည်နယ်ပလဝမြို့နယ်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုဖန်ထားတာကန့်ကွက်ရှုံချကြောင်းနဲ့အများဆုံးပြန်လွှတ်ပေးဖို့ပြည်ထောင်စုလွှတ်တော်မှအရေးကြီးအဆိုတင်သွင်းတာကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကကြောင်းကျိုးစီလျော်မှုမရှိဘူးဆိုပြီးတော့ဝေဖန်ပါတယ်အေပီကဖန်ထားတဲ့ဥွေတင်ရဲ့ကိစ္စကိုရခိုင်တိုင်းရင်းသားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုအစိုးရဘက်ကတရားစွဲထောင်ချတာနဲ့နှိုင်းယှဉ်ပြီးအေအေဘက်ကပြောခဲ့တာကိုလည်းလက်ရှိအာဏာရပါတီလွှတ်တော်အမတ်တွေကဘလို့တုံ့ပြန်ပါသလဲဆိုတာ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥွေတင်ဖန်စီခံခဲ့ရမှုနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်တွင်ဒီလိုအရေးကြီးဆိုတင်တွင်းတာဟာကြိုးကြောင်းစီလျော်မှုမရှိဘူးလို့အေရခိုင်လက်နက်ကိုင်ဖွဲ့ပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်။
သူကပါလီမန်အမတ်တယောက်နေနဲ့နော်သူ့အလုပ်ကိုသူမလုပ်ပေးနဲ့ဗမာစစ်တပ်ရဲ့ထောက်လိုင်းလုပ်ငန်းတွေကိုသူကနေပြီးတော့ဟိုတောက်လျှောက်လုပ်နေတယ်တစ်ဖက်မှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်အောင်နေပြီးတော့မှနောက်ွေကနေပြီးတော့ဒါလူငယ်တွေကိုတွေးကြုံလုံးဆိုပြီးတော့လုပ်နေတဲ့ဥစ္စာတွေရှိတယ်အဲ့ဒါကြောင့်မို့လို့ဥဟွေတင်ကအဖမ်းခံရတာဖမ်းဆီးတဲ့အတွက်ကြောင့်မို့လို့နော်ဒီပါလီမန်မှာနေပြီးတော့ဒီလွှတ်ပေးဖို့အတွက်တင်နေဆိုတဲ့ဥစ္စာကတော့အော်ဘယ်လိုမှဟိုကြိုးကြောင်းစီလီယိုမှုလေးမရှိတဲ့ကိစ္စဖြစ်တယ်ဒီဥဝေတင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှဒီခံထားတာမရှိဘူးဟိုကျွန်တော်တို့ဒါလုံးတင်လုံးထိတ်တာကိုလုံးနေတာလို့ပဲကျွန်တော်တို့ဘက်ကတော့ဒါအခိုင်အမာပြောနိုင်တယ်ကြာ
ကျွန်တော်ကအရေးကြီးဆိုတင်လိုက်တာပဲလေဒါကိုကျွန်တော်တို့16ရက်နေ့ကျမှကွန်ဖရင့်ရရှိကြမှာကျွန်တော်တို့ကဥရင်နဲ့အချမ်းဖက်ဖန်ဆီးတာမျိုးပြည်ကံကဆန့်ကွက်စွာရှင်းချတာပါ
ဒီနေ့အတွင်းမှာမြို့ရန်လွှတ်တော်ကိုယ်စားလှယ်ဥဝေတင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခဲ့တယ်လို့အမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာအေးမောင်ကိုလည်းနိုင်ငံတော်ပုံကံမှုနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်နဲ့ဒီမတ်လမှာအာဏာပိုင်တွေကနေဆွဲချက်တင်ပြီးထောင်ဒဏ်22နှစ်ချမှတ်ခဲ့ပါတယ်တောက်တာအေးမောင်ဖမ်းဆီးခံရတာဟာဒီစဲဥပဒေကိုချိုးဖောက်လို့ဖြစ်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာလှမိုးကဆိုပါတယ
်ဒီစဲဥပဒေကိုတော့အေးမောင်ကချိုးဖောက်တဲ့အတွက်ကျွန်တော်ဥပဒေရဖမ်းဆီးတယ်ဆက်စီးပြီးတဲ့အခါမှာရုံးတင်နဲ့တရားစွဲတဲ့စစ်ဆေးတဲ့မေးမြန်းနဲ့ပြီးရင်ပြန်လည်ခြေပါခွင့်တွေပြုပြီးမှလုပ်ချင်းဖြစ်ပါတယ်။သူ့ရဲ့နိုင်ငံတော်ရဲ့ပြည်စဲဥတွေကိုချိုးပေါက်တာဥတွေကရုံးတင်ခံရတဲ့ကျွန်တော်တို့နဲ့ဘာမှပြောစရာအကြောင်းမရှိပါဘူး။
အေးပြောခွင့်ရခိုင်ဒုက္ခကတော့တောက်တာအိမ်မောင်ဖန်းစီထောင်ချခံရတာဟာအစိုးရအနေနဲ့ဥပဒေကိုလိုသလိုတုံ့ချနေတယ်လို့ဝေဖန်ထားပါတယ
်။ပါလီမန်အမတ်မို့လို့ဥခွေတင်းကိုနေပြီးတော့လှည့်ပေးတင်းနေဆိုလို့ရှိရင်တော့ဒေါက်တာအိမ်မောင်လို့ခိုင်ကြည့်သူတရားလုံးကနေပြီးတော့ထောက်ခံထားတယ်နော်။ပုဂ္ဂိုလ်မျိုးကိုကြားလို့ရှိရင်သူတို့ဟိုဘာဖြစ်လို့မတရားပုံစံတွေတက်ပြီးတော့ဖန်းစီထောင်ချခဲ့တယ်နော်။အခုဥခွေတင်းကိုဖမ်းမှာပဲတိုင်းရင်းသားစီလုံးညီညွတ်ရေးထိခိုက်တယ်တို့နော်။အမျိုးသားရင်ကြစရေးထိခိုက်တယ်တို့အဲ့လိုမျိုးတွေပြောလာတဲ့ဥစ္စာကတော့ဥပဒေကိုသူတို့လိုသလိုမျိုးဆွေးပြီးတော့အဲ့လိုမျိုးကျင်းသုံးနေတဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်စရာမရှိတဲ့ကိစ္စဖြစ်တယ်
။အေအေတပ်ဖွဲ့ကနေဖမ်းဆီးထားတဲ့ချင်းမြင့်နယ်ပလဝမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်းကိုအ мян ဆုံးပြန်လွှတ်ပေးဖို့ချင်းရက်ဖက်လူမှုဖွဲ့စည်း40ကျော်ကနိုဝင်ဘာလ17ရက်နေ့မှာတောင်းဆိုခဲ့ကြပါတယ်။ဒီကနေ့ထိပြန်လည်လွတ်မြောက်လာတာမရှိသေးတဲ့အတွက်တိုင်းသားဖွဲ့စည်းတချို့နဲ့ပူးပေါင်းပြီးရန်ကုန်မြို့မှာစီဝေးကျင်းမှတောင်းဆိုသွားဖို့ပြင်ဆင်နေစေလို့ချင်းလူခွေရေးဖွဲ့ CHRO ကဒါရိုက်တာတူဖြစ်တဲ့ဆလိုင်းလျံကပြောပါရယ
်ကျွန်တော်တို့ထုတ်ပြန်ကြေငြာချက်ထုတ်ပြီးမှသူတို့မီဒီယာစီမှာပြောရတာရှိတယ်အဲ့ဒါတော့သူတို့မလှပေးဘူးလို့ပြောတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ဖက်နေတောက်တဲ့ဆင်ဒီဖြစ်ချပေးဖို့ကျွန်တော်တို့ဆိုလို့စလုံးနေတာတော့ရှိတယ်အခုပြင်ဆင်နေတာတော့ရှိတယ်
ပလောဝမြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဥဝေတင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကအိန္ဒိယနိုင်ငံသား5ဦး၊ဆကပြန်2ဦး၊ဆက်လီမောင်းသမား2ဦးတို့နဲ့အတူကရတန်မြစ်ကျောင်းပေါ်မှာအေအေတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတွေနဲ့ကြာတဲ့လူအလုံးကိုတော့နောက်တစ်နေ့မှပြန်လွှတ်ပေးခဲ့ပြီးမြဲဥဝေတင်းကိုတော့အေအေတပ်ဖွဲ့ကနေယနေ့ချိန်ထိဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်ခင်ဗျာ။